ကချင်ရဲ့ဘဘောကဲမူမောမြူနယ်ပေါ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KIA ကချင်လူလာရေးတပ်ဖွဲ့တို့ကြောင့်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားထောင်ကျော်ဘမော်နဲ့မူမောမြူတွေမှာစစ်ပီးလူရခိုးလုနေရပါတယ်ဒီကြောင့် VOA တင်တော့နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာစစ်တပ်နဲ့ KIA ကချင်လူလာရေးတပ်ဖွဲ့တို့စစ်ရေးတင်းမာခဲ့တဲ့ကချင်ပြည်နယ်ဘမော်ခရိုင်မူမောမြူနယ်မှာဒေသခံရွာသားထောင်နဲ့ရှိစစ်ပီးတိမ်းဆောင်နေရတာပါပေါ်မမြို့နေလူမှုကွန်ရက်ပေးဆောင်နေတဲ့တာဝန်ရှိသူကတော့လက်ရှိစစ်ဆောင်သူတွေအခြေအနေကိုခုလိုပြောပါတယ
်ကျွန်တော်တို့ဒီပေါ်မှာကတော့ရှားနေဒီပေါ်မှာပိုင်းနာချိုးတော့ပုံကြီးကောင်းနေပါသေးတယ်တခြားအုပ်စုတွေနဲ့တချို့ရှားနေတာကြောင့်ဒီမှာအလာကြီးပုံကြီးကောင်းနေပါသေးတယ်ကြားတယ်အခုကျွန်တော်တို့အခုကျွန်တော်စဉ်းစားတာတော့လေ
မုံမောင်မြို့ကပါရာကြီးကျောင်းတွေမှာလည်းစစ်ဆောင်ဆောင်လက်ရှိရှိနေတယ်လို့မုံမောင် KPC အစင်းတော်ကကွန်ယူရေးဆောင်ရွက်နေတဲ့ဆရာဦးချိန်နန်တော်ကပြောပါတယ
်။ဥယျာဉ်ကျွန်တော်တို့မုံမောင် Mission Task Force ကိုရောက်လာတာဥယျာဉ်600 DC ရဲ့အမှန်ဒီပထမနှံခေချာနေရာကြတော့သူတို့နဲ့ဆက်ဆိုင်တဲ့ဆရာကျောင်းဝင်းတို့ပုံတီကျောင်းဝင်းတို့အဲ့ဒါကိုဆိုလူရင်တစ်ထောင်ကျော်တော်မှာသူတို့နဲ့ပေါင်းလိုက်တော့
မိုးမမြွနယ်မှာ KIA တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့စစ်ရေးပြင်းထန်လာမှုကြောင့်ရှမ်းရွာသားတွေကလည်းစိတ်ချောင်နေရတယ်လို့ရှမ်းကူညီပေးရေးဖွဲ့ဝင်စိုင်းကွန်ခန်းကပြောပါတယ
်ပုံမှန်မှာရှိတဲ့အမြောက်ဘက်ကနေပြီးတော့ KIA တွေရှိနေတဲ့နေရာကိုလမ်းပစ်တယ်အဲ့ဒါဆိုတော့အမျိုးချုပ်ဆက်ကရွာသားတွေကနေလို့မရတော့ဘူးဆိုအဲ့ညပြီးမနက်လင်းအားကြီးချင်းပါပဲဒီမှန်အောင်ဆိုတဲ့ဆိုင်းပါကိုအလုံးထပ်ပြီးလာကြတယ်ဗျဒီ80ဒေါ်လောက်ပြီးကောက်ရတယ်ဗျဒီ73မှလည်းဒီညပိုင်းဒီမှာစိုက်ပွဲတွေကဆက်ရှိတော့အဲ့ဒီကကြာကျန်နေရွာသားတွေတောက်ဆောက်ပြန်ထွက်လာခဲ့တယ်ဗျအဲ့လိုဒီတိတ်ရွာတွေကပမော်နဲ့မြစ်ကြီးနာဒီ highway လမ်းမကြီးဆိုတော့ဗျအဲ့ဒီရွာတွေညမှာဖြစ်တယ်ဗ
ျပမော်နဲ့မြစ်ကြီးနာကလန်းဘေးကမြို့ပစ်မခွဲနောင်ကုန်းနောင်ကွန်းပတ်ချိုးဟိုင်နောင်ပေါင်းစတဲ့ရွာတွေကရွာသားတွေထွက်ပြေးသိမ်းရှောင်နေကြရတယ်လို့သူကဆိုပါတယ်ဒီစစ်ဆောင်ရွာသားတွေကိုဒေသတွေအကူအညီပေးဖွဲ့တွေကသတ်သလိုအကူအညီပေးဆောင်နေကြတာပါပြီးခဲ့တဲ့မတ်လ25ရက်နေ့ကမြန်မာစစ်တပ်ရဲ့ပြူဟာကုန်းဖြစ်ခဲ့တဲ့ဘလော်ဘွန်းတပ်စခန်းကိုပချင်းလက်နက်ကန် KIA တပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တာကြောင့်ပြန်သိမ်းနိုင်ဖို့အစိုးရတပ်တွေဘက်ကထိုးစစ်ဆင်မှုတွေလည်းပြင်းထန်နေတာပါလက်ရှိဒေတာတွင်စီးရီပူပြင်းလာနိုင်တဲ့အခြေအနေကြောင့်စစ်ဆောင်တွေနေရပြန်ဖို့ခက်ခဲနေသေးကြောင်းဆိုင်းကွန်ခန်းကပြောပါတယ
်။ကိုအားအိုင်နမကစစ်ကြီးတွေကိုဖြစ်နေတော့ပြန်ဖို့တော့ဒီလေးပါဘူးလို့ထင်ပါတယ်ဗျ။သူတို့တွေကလည်းအခုဒီတချို့ဒီကိစ္စကို paper fight ပြောတဲ့အချိန်ပေါ့လေ။အခုဆိုနှုတ်ရအောင်မယ်ဗျ။အဲအားလုံးကိုပြစ်ပြီးတော့ထလာခဲ့ရတယ်ဆိုတော့ဒီအားတွေကဆက်ချီသွားမယ်၊လှချီသွားမယ်ဆိုရင်တော့ဒါသူတို့ကအခက်ခဲနောက်တစ်ကြိမ်ပြန်
2021ခုနှစ်တုန်းကမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့တကြောပြဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းမူမောင်းမြို့နယ်ကရွာသားတွေစစ်ဘေးတိမ်းရှောင်နေရတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။လက်ရှိကချင်ပြည်နယ်တွင်စစ်ရေးတိမ်းမှနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြည်ထောင်စုဧပြီလ10ရက်နေ့မှာမုံမောင်မြို့နယ်တွင် KIA နဲ့နာဆာကစစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်မှုကြောင့်အယတား၄ဦးတိဆုံးခဲ့ပြီးတိုက်ပွဲနဲ့ပြစ်ခတ်မှုကြောင့်ဖုန်ကြီးကျောင်းနဲ့လူနေအများပြားပျက်စီးဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ